မင်္ဂလာပါမလီကာရဲ့ညွှန်းစာအုပ်တွေဟာမြမစာပြီးလောကကွက်လက်ကိုဖြည့်ပေးခဲ့တဲ့စာအုပ်တွေပါမြမဝိတုအညွန်နဲ့ပြုတ်အညွန်နဲ့1960ကျော်80တဝိုက်ကထုတ်ဝေခဲ့တဲ့မြမဝိတုအညွန်ကျေးဇူးကြောင့်မြမဝိတုလောကကထင်ရှားတဲ့စာရေးဆရာတွေဝိတုလက်ရာတွေကိုအလွဲတကူရှာလို့ဖွေလို့ရတဲ့အကြောင်းဒီချိန်ကအစီရင်ခံမှုပါတယ်အဲ့ဒါကကာလပေါ်စာပြီနဲ့ပတ်သက်လို့မလီကာအထုံးမှုလို့ဆိုချင်ပါတယ်1990ခုမှာတော့ပြုတ်အညွန်ဆိုပြီးထုတ်ပြန်ပါတယ်ပြုတ်အညွန်စာအုပ်ဟာလည်းမြမဝိတုအညွန်ဤသူမြမစာစိတ်ဝင်စားသူတွေအတွေ့အသုံးတင်လာတဲ့စာတအုပ်လို့ဆိုချင်ပါတယ်မြမစာပြီသမိုင်းမှာပြုတ်စာပြီတက်တန်းကရှေ့လျလာပါတယ်အစောဆုံးတွေ့ရတာကရှင်မဟာရထသာရရဲ့ဗုရိတ္တလင်္ကာကြီးမြမနှင့်846မှာပြုစုပြီးတယ်လို့ဆိုပါတယ်နောက်ဆုံးတွေ့ရတာကဥဖေမြင့်ရဲ့ဟိမဝတ္တပြုမြမနှင့်1330မှာထုတ်ဝေခဲ့ပါတယ်ဒီတော့နှစ်ပေါင်း400ကျော်900နီးပါးတက်တန်းရှိပါတယ်ဒီတက်တန်းအတွင်းထွက်ပေါ်ခဲ့တဲ့ပြုတ်ပေါင်းက300ကျော်ရှိတယ်လို့ဆိုပါတယ်300ကျော်ရှိတယ်ဆိုပေမဲ့နာမည်သာတွေ့ရပြီးပြုတ်စာကိုမတွေ့ရသေးတဲ့ပြုတ်က66ဆောင်ရှိတယ်လို့သိရပါတယ်နောက်ပြီးပြုတ်စာစု90ရဲ့အမိကိုပဲသူတည်တည်တွေဖော်နိုင်ကြပါသေးတယ်ပြုတ်95ဆောင်ကိုတော့ဘယ်သူဘဝဖွဲ့ခဲ့တယ်လို့နာမည်မတက်နိုင်သေးဘူးဆိုပါတယ်ဘဝအမွေနှစ်လို့ဆိုရမယ်ပြုတ်စာပေးနဲ့ပတ်သက်လို့မြမစာပေးတာဝန်ရှိသူတွေဆက်လက်လှုပ်ဆောင်စေရလိုနေပါသေးတယ်။မြပြလှတဲ့ပြိုရီကိုလိလာတဲ့အခါမလိကာကပြိုအမျိုးအစားခွဲခြားကြည့်ပါတယ်။လောကနီတိပြိုလိုနီတိပြိုဗုဒ္ဓပတ္တိပြိုလိုအထုပ်ပတ္တိပြိုမဟာမျက်မှုနှင့်သမိုင်းပြိုလိုသမိုင်းပြိုမင်္ဂလာတုတ်ပြိုလိုတရားဓမ္မပြိုနရတုခိပြိုလိုစေပညာပြိုစသဖြင့်ခွဲခြားတာပါ။ဒီလိုအမျိုးအစားတွေကွဲပြီးမြအများစုကတော့ဇာတကဇဝိထုပြိုတွေဖြစ်နေပါတယ်။ဇဝိထုပြိုတွေဖြစ်နေတော့ဇလန်းရဲ့ဥတီချက်တွေဇက်ဆောင်တွေဇလန်းတွေပါလာပါတယ်အဖွဲ့အနှဲ့တွေပါလာပါတယ်အဲ့ဒီတော့ဇာတကပြူရီမှာကကာလဘောဝိထုသဘောတချို့ပါနေပါတယ်ကာလဘောဝိထုကစကေပြေနဲ့ရေးတာဇာတကပြူမှာကလင်္ကာနဲ့ရေးတာဒီအချက်ပဲကွာတယ်လို့မလိခကယူဆပါတယ်ဒါကြောင့်လဲမြမဝိထုအကြောင်းလေးလာရင်ရှေးကပြူရီကိုလက်မလွတ်တင်ဘူးလို့အဆိုပြုထားပါတယ်ဆိုတဲ့ဆိုတိုက်တဲ့အဆိုပဲလို့သဘောရပါတယ်ပြူအညွန်းကိုပြုစုရမှာပြုအများပြားပြုစာစုအများပြားကိုဆရာမလိခညွှန်းဆိုခွင့်မရပါဘူးပြုစာစု12ဦးရဲ့ပြုတ်လက်ရ12ခုကိုပဲညွှန်းနိုင်ပါတယ်အင်းဝခေဆရာတော်ရှင်မဟာသီလဝန္တရဲ့ပါရမီတော်ကံပြုတ်နဲ့စပြီးကုံးမောင်ခေဦးရွှန်းရဲ့ဩမာဒဏီပြုတ်နဲ့ဆုံးပါတယ်ဒီလိုပြုတ်စာစုပြုတ်လက်ရအနေချင်းကိုပဲညွှန်းနိုင်တဲ့အကြောင်းကတော့ညွှန်းထားသမျှပြုတ်စာပေရီကိုလိပ်ပက်လေအောင်ရှင်းပြပေးခြင်းနဲ့စာရေးသူရဲ့စေတနာကြောင့်ပဲဖြစ်ပါလိမ့်မယ်ပြုတ်စာပေအဆောင်300ကျော်ရဲက12ဆောင်ကိုရွေးထုတ်ရတာမလွယ်ပါဘူးဟိုပြုတ်အကြောင်းလဲပြောခြင်းရေးခြင်းစရာဒီပြို့ကြောင့်လေပြောချင်ရေးချင်စရာပြုစုသူအတော်ဆင်ခြင်စဉ်းစားခဲ့ရပါလိမ့်မယ်ဒီပြဿနာအတွေ့ဆရာမလီခကင်ဆွဲခဲ့တဲ့မူတရက်ရှိပါတယ်အဲ့ဒါကတော့ရွေးချယ်ထားတဲ့ပြို့စားဟာတက်ဆိုင်ရာခစ်ကိုဘယ်လောက်အထိကိုစားပြုနိုင်တယ်လဲဆိုတဲ့အချက်ပါပဲကိုညွှန်းလိုက်တဲ့ပြို့ကိုအကြောင်းပြုပြီးမြမစားပြီးအကြောင်းမြမနိုင်ငံရေးအကြောင်းဘယ်လောက်ခြုံငုံလိလာနိုင်တယ်လဲဆိုတာကိုစဉ်းစားခဲ့ပါတယ်အဲ့ဒီလိုစေတနာတွေရင်ခံပြီးအညွှန်းပြုစုရမှာမလီခကအညွှန်းတိုင်းအတွေ့ပုံစံချထားပါတယ်ပြုတ်စာအညွှန်းတိုင်းမှာပထမပြုတ်နောက်ခံအကြောင်းပြောပါတယ်နောက်ခံအကြောင်းဆိုတာကပြုတ်ဖွဲ့ဆိုဖို့ဖြစ်လာတဲ့အကြောင်းတရားတွေကိုဆိုလိုပါတယ်ဒုတိယပြုတ်ထဲမှာပါတဲ့အကြောင်းအရာတွေကိုအကျဉ်းဖော်ပြပါတယ်တတိယပြုတ်ဆွမ်းရည်ပါပြုတ်ဆွမ်းရည်ဆိုတာကသက်ဆိုင်ရာပြုတ်ရဲ့စာရေးစာသွေးကိုအကဲခတ်ပြတဲ့အပိုင်းမှာစရုပ်ထကပြုတ်စာစုအကြောင်းပါပြုတ်စာစုရဲ့ဘဝနဲ့အတူပြုစုခဲ့တဲ့စာပေစာရင်းကိုဖော်ပြပေးထားပါတယ်မလိခချမှတ်ထားတဲ့ပုံစံမှာအချက်တွေဟာပြုတ်စာပေလိလာလိုသူတွေအတွက်အထောက်အကူအများကြီးရနိုင်တဲ့အချက်တွေလို့ယူဆပါတယ်ပို့ပြီးရှင်းရှင်းလင်းလင်းရှိသွားအောင်ရွှေဟင်းသာမင်းပြုတ်အကြောင်းကိုနမူနာပြပါရစေရွှေဟင်းသာမင်းပြုတ်ရေးတဲ့အချိန်ကငငယ်သုံးခုအုတ်ရှိထူလို့အဆိုတွင်နဲ့မြမနှင့်888ခုမတိုင်ခင်ကလေးရွှေနန်းကျော်ရှင်မင်းလက်ထက်ပါမြမနိုင်ငံကြီးပျက်စီးအန်ဆဲဆဲကာလဆိုပါတော့အဲ့ဒီလိုပျက်စဲကာလမှာမင်းစွေဆိုးမျိုးတွေကိုယ်တိုင်ကဘယင်းကိုတစ္ဆာမဆောင်မထိန်ကြတော့ပါဘူးဒီလိုအခြေအနေတွေကြ ောင့်ရွှေဟင်းသာမင်းပြို့ပေါ်လာတာလို့နောက်ခံအကြောင်းကိုရှင်းဦးဖော်ပြပါရယ်ဒီလိုခေတ်ဆိုးခေတ်ပြက်ကာလမှာရွှေဟင်းသာမင်းဇလန်ဟာအင်းဝပြည်သူတွေအတွက်လိုအပ်တယ်လို့ပြုစုသူရှင်တေဇောတာရယုံကြည်ပုံရပါရယ်ရွှေဟင်းသာမင်းဇလန်မှာကဟင်းသာစစ်သူကြီးသူမှုခကသူ့တခင်ဟင်းသာမင်းအပေါ်တစ္ဆာကြီးပုံကိုအထင်ရှားဖော်ပြထားလို့ပါပဲအရှင်အတွက်ဆိုအသက်ကိုဗဒနာမထားတဲ့ဟင်းသာစစ်သူကြီးမို့လားနောက်ပြီးလူပြည်လူရက်ကဘဟုပုဒ္ဒါကမင်းကြီးကိုဟင်းသာမင်းတွင်တင်ဆုံးမရမှာလဲမင်းကျင်တရားတွေပါသေးတယ်မဟုတ်လားရွှေနန်းကျော်ရှင်နဲ့အတူပြည်သူတွေသတိတရားရစရာအချက်တွေကဒီဇလန်းမှာတပုံတပင်မှာဒီဇလန်းကိုမလိခကအသေးစိတ်ဖော်ပြထားပါတယ်ဒီနောက်ပြုတ်ဆွမ်းရီအပိုင်းမှာတော့ပြိုရဲကအလုပ်စကားတွေအကြောင်းလေ့လာပြပါတယ်ဂုံမြောက်တဲ့အဖွဲ့တွေအင်းဝခေစာဟန်ထင်ဟက်နေပုံတွေအထောက်ထားနဲ့တကွပြပါတယ်စာဆိုအကြောင်းမှာတော့ဆိုခဲ့တဲ့အတိုင်းပါပဲရှင်တေဇောတာရရဲ့ထေရုတ်ပတ်တီကိုစူးစမ်းပြထားတာပါအခုအခါပြို့အညွန်ပြုစုသူတွေတက်ရှိထင်ရှားမရှိတော့ပါမလိခာဆိုတာကပွဲလွန်သွားကြတဲ့ဆရာမင်းကျော်နဲ့ဆရာနတ်နွေတို့ရဲ့ပူးပေါင်းကလောင်နဲ့မင်းလို့မှတ်သားရဘူးပါတယ်မြမစားပေအတွက်လှုပ်တင်လှုပ်ထိုက်တဲ့အလုပ်တစ်ခုကိုလှုပ်ပြရင်ဆရာတို့ကလမ်းခင်းသွားတာပါအခုထိတော့အညွန်စားပေလမ်းဘက်ကိုဆက်လျှောက်သူရဲ့လို့မတွေ့မိသေးပါဘူးစနေကြတင်ယူတက်မြောက်ထားကြတဲ့တက္ကသိုလ်မြမစားအတိုင်းဝင်းကပညာရှင်များဆက်လျှောက်နိုင်ရင်ကောင်းလေစွာလို့အောက်မေ့မိကြောင်းပါရှင်စားပေမြင့်ပြီးလူမျိုးတင်ပါစေ